တရုတ်တံအမတ်တဲ့အနေနဲ့မြမစစ်ကောင်စီတာဝန်ရှိသူတချို့နဲ့တွေ့ဆုံရမှာတရုတ်စီမံကိန်းအနေနဲ့တရုတ်နိုင်ငံသားဝန်ထမ်းတွေကိုအကာအကွယ်ပေးဖို့ပြောဆိုခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တံရုံးကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံနေရာအနှံ့ပြားမှာတိုက်ပွဲတွေဖြစ်ပွားနေတာနဲ့အတူတရုတ်စီမံကိန်းနေရာတွေကိုပါထိခိုက်လာမှာကိုတရုတ်ဘက်ကစိုးရိမ်နေပုံရတယ်လို့လေလာသူတွေကမြန်မာတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့မတ်တင်ကြီးထိုက်ကပြောပြမှာပါ
မြန်မာနိုင်ငံကိုအတိတ်ရောက်လာတဲ့တရုတ်တမ်းမကြီး Miss Ma Cha ဟာဒီသတင်းပါအတွင်းစစ်ကောင်စီဝန်ကြီးတချို့နဲ့တွေ့ဆုံချင်းတရုတ်စီမံကိန်းလုပ်ငန်းတွေအကာအကွယ်ပေးရေးကိစ္စအလေးပေးပြောခဲ့တာပါဒီသတင်းပါအတွင်းစစ်ကောင်စီရဲ့နိုင်ငံဆိုင်ဝန်ကြီးမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးကာကွယ်ရေးဝန်ကြီးစိုက်ပျိုးရေးမွေးမြူရေးနဲ့ဆင်မြောင်းဝန်ကြီးတို့နဲ့တရုတ်တမ်းမှတွေ့ဆုံခဲ့တယ်လို့အမည်မဖော်လိုတဲ့ညပြည်တော်သတင်းရင်းမြစ်ကပြောပါတယ်မြန်မာနိုင်ငံအနှံ့အပြားတိုက်ပွဲတွေဖြစ်နေပြီးတိုင်းရင်းသားတပ်တွေနဲ့တော်လှန်ရေးတပ်တွေဘက်ကမြို့တချို့ကိုပါသိမ်းယူထားတာပါဒီလိုအချိန်မှာတရုတ်ဘက်ကသူ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေထိခိုက်လာမှာစိုးရိမ်ပုံရတယ်လို့လေလာသူတချို့ကမြင်ပါတယ်ဒါကြောင့်လဲတရုတ်တန်တမန်တွေဘက်ကမြန်မာနိုင်ငံတွင်စစ်ပွဲတွေရက်စဲပြီးဆွေးနွေးစကားပြောဆိုမှုတွေဖြစ်လာအောင်တွန်းတွန်းတိုက်တိုက်လုပ်လာနိုင်တယ်လို့အမည်မဖော်လိုတဲ့နိုင်ငံရေးလေလာသူတဦးကပြောပါတယ
်比较我现在是要去进步的地方都可以我们都往那边里了我听到这个表演的答应声音呢谁搞谁啊阿龙的对手是没必要是吧他去解决你啊澳大利亚人家提醒你了我比较理解今年要聊十三岁今年是吧那卢比新家就有表演过那他有在丢在你的这些其他的空间吧还有阿公说那你干嘛那是因为今年我不是你在自己背的今年要不要帮你们那个第三年要过来带你看一道你们不在公司里的我我家我家妈对不对就是妈你都不能在这是生意家里都不配马虎但是那你不妈妈在别人时候骗你的在部里吧不住在部里就是有一些一路项目的谁要我要到哪家里去呢咱们我现在是你们那位
မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံဘက်ကထုတ်ပြန်ချက်တွေမှာတော့စစ်ကောင်စီရဲ့ဝန်ကြီးဌာနတချို့နဲ့တွေ့ချိန်မှာတရုတ်စီမံကိန်းတွေကိုအကာအကွယ်ပေးရေးကိစ္စအပြင်တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီရဲ့ခီးစဉ်အတွင်းသဘောတူညီချက်တွေကိုအကောင့်ထဲပေါ်ဖို့ဦးတည်ဆွေးနွေးခဲ့တယ်လို့နိုင်ငံနယ်ဆက်တည်ငြိမ်ရေးကိုပါထည့်သွင်းပြောဆိုခဲ့တယ်လို့ထုတ်ပြန်ထားပါတယ်တရုတ်တမ်းမကြီး Miss Ma Cha နဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမြောက်လှိုင်တို့ပြီးခဲ့တဲ့ဩဂုတ်လတွေ့ဆုံချိန်မှာစစ်ကောင်စီအနေနဲ့တရုတ်စီမံကိန်းတွေကိုအစွမ်းကုန်ကာကွယ်သွားမယ်လို့ပြောဆိုထားခဲ့ပါတယ်။ပြီးခဲ့တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီခီးစင်မှလည်းစစ်ကောင်ဆောင်နဲ့တွေ့ချိန်မှာမြန်မာနိုင်ငံကတရုတ်စီမံကိန်းတွေတရုတ်ဝန်ထမ်းတွေနဲ့တရုတ်မြန်မာနှဲဆက်တင်းကျပ်အေဂျင့်ရေးကိုလက်တွေ့ကြကြကာကွယ်ပေးဖို့ပြောဆိုခဲ့တာရှိပါတယ်။နောက်ပြီးဩဂုတ်လ28ရက်နေ့နဲ့28ရက်နေ့တုန်းကလည်းတရုတ်နိုင်ငံကိုရောက်နေတဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့မြန်မာအရေးစွန့်ရင်ချက်တွေကိုဆွေးနွေးခဲ့ကြကြောင်းထုတ်ပြန်ထားပါတယ်။တရုတ်မြန်မာနိုင်ငံကြီးလေးလာသုံးသက်သူဒေါက်တာလှကျော်စောကတော့တရုတ်ရဲ့စွန့်ရင်ချက်ကနေပြည်တွင်းမှာစပွဲဝိုင်းဆွေးနွေးပွဲတွေပေါ်ထွက်လာဖို့တွန်းတွန်းတိုက်တိုက်ကြိုးပမ်းလာနိုင်ပွဲရှိပေမဲ့စစ်ကောင်းဆောင်ကကိုချိုးကြည့်ဆက်လက်ခေါင်းမာနေတာမို့ပြည်တွင်းစီရေးချောင်းပြည်သူတွေဒုက္ခဆက်ကြုံအောင်မယ်လို့သူကပြောပါတယ်
။သူ့ပိုးလမ်းမှာစီမံကိန်းကဗမာပြည်မှာပဲခင့်နေတာ၊ကျန်တဲ့နေရာတွေမှာအကုန်တော်တော်လေးကိုအဆင်ပြေနေတာပေါ့နော်။ဗမာပြည်ကproject တွေပဲတော်တော်ခက်ခဲနေတာဖြစ်တော့ဗမာပြည်ကိုနည်းနည်းပို့ပြီးဖိအားပေးတာပေါ့။ဒါမဲ့သူတို့ရဲ့မဟာဗျူဟာကအကြီးကစစ်ကောင်စီကိုဆွေးနွေးတွေ့ဖို့ရောက်အောင်တွန်းနေတာဗျ။အဲ့ဒီတွေ့ဟိုဘက်ကတွန်းကြည့်ဒီဘက်ကတွန်းကြည့်တွန်းကြည့်နေတာပေါ့ဗျ။အားလုံးအစည်းအဝေးကြီးပေါ်ရောက်လာပြီးမှမပြီးအကြီးကိုဖြည့်ရှင်းဖို့တွန်းနေတာဗျ။အဲ့ဒါကိုစစ်ကောင်စီကအခုဒီလျှော့မပေးတော့သူတို့ဟိုဘက်ကပြောလိုက်ဒီဘက်ကပြောလိုက်အဲ့လိုပြောတာလည်းဖြစ်နိုင်တယ်။ဗမာပြည်နိုင်ငံရေးကိုအဆုံးဖြတ်ပေးမှာဗမာလူမျိုးပဲဗျ။တရုတ်ကဗာရီပြောပြောဒီစစ်ကောင်စီကအခုချိန်ကြီးသူနောက်ဆုတ်ဖို့အဲ့တော့ဒီကဘာဖြစ်အားပေးပြီးဘာမှအကျိုးပြုလာမှာမဟုတ်ဘူ
း။မြန်မာမဟာဗျူဟာနဲ့မူဝါဒရေးရာလေးလာရေးအဖွဲ့ ISB မြန်မာကထုတ်ပြန်ချက်အရရှမ်းပြည်နယ်မြောက်ပိုင်းနဲ့ဆက်ဆက်ဒေသတွေမှာတရုတ်စီမံကိန်းစေကုကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေနဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေကအပြည့်အဝထိန်းချုပ်ထားနိုင်တယ်လို့ဖော်ပြထားပါတယ်ရှင်။